နော်လူငယ်တွေနဲ့တွေ့တယ်။88လ88ရှစ်လေးလုံးရေတော်ဘုံကြီးရဲ့25နှစ်ပြည့်ငွေတုအထိမ်းမှတ်ကာလနဲ့နီးလာတော့အဲ့ဒီနေ့အပေါ်လူငယ်တွေရဲ့စိတ်ဝင်စားမှုဘလောက်ရှိသလဲဆိုတာနဲ့ပတ်သက်ပြီးစိတ်ဝင်စားတဲ့စိတ်နဲ့စူးစမ်းပြစ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့အထင်ကရသမိုင်းမှတ်တိုင်တွေကတစ်ခုဖြစ်တဲ့ရှစ်လေးလုံးရေတော်ဘုံကြီးဖြစ်ပွားခဲ့တာ25နှစ်ကြာခဲ့ပြီဆိုတော့တေးကြတာတစ်ခုကအခုလက်ရှိအသက်25နှစ်အောက်လူငယ်တွေအားလုံးဟာရှစ်လေးလုံးဆိုတဲ့ကာလကြီးနဲ့လုံးဝပြတ်တောက်ကင်းလွတ်နေတယ်ဆိုတာပါပဲ။ကိုယ်တိုင်မသိမမှီလိုက်တဲ့ကိစ္စတွေနဲ့ကျွန်တော်တို့ကိုထိဆက်ချိတ်ဆက်ပေးတဲ့အရာကဘာပါလဲ။အဓိကကတော့ပညာရေးစနစ်မီဒီယာမျိုးဆက်နဲ့ပတ်ဝန်းကျင်တို့ပါပဲ။လူငယ်တွေသူတို့ရဲ့ဘဝတသက်တာဖြတ်သန်းကြီးပြင်းမဲ့နိုင်ငံတနိုင်ငံရဲ့သမိုင်းကြောင်းကိုသိနေနိုင်မှုပညာရေးစနစ်မီဒီယာမျိုးဆက်နဲ့ပတ်ဝန်းကျင်တို့မှာအဓိကတာဝန်ရှိပါတယ်။သမိုင်းဆိုတာဟာမြေပြစ်ကောင်းတဲ့အရာတခုမဟုတ်ပါဘူး။မျိုးဆက်သစ်တွေလေးလာမှတ်သားရမယ့်သမိုင်းစာမျက်နှာတွေဟာ1962မှာတင်ရပ်တန့်နေလို့မရပါဘူး။အနိုင်ရသူတွေသာသမိုင်းရေးကြတဲ့စနစ်ဟာစစ်ဘလူးတွေရဲ့ခင်မှာကြံရစ်ခဲ့ပါပြီ။လက်ရှိခေတ်သမိုင်းဆိုတာဟာနေရာကွက်ပြီးခြံရစ်ခဲ့ခြင်းမရှိတဲ့ပြီးပြည့်စုံသောမှတ်တမ်းတုပ်ပဲဖြစ်တဲ့မှာတယ်။ခေတ်ကသူ့ရဲ့ပခုံးပေါ်တင်ပေးလိုက်တဲ့သမိုင်းတာဝန်ကိုဘလောက်ကြေပြွန်တယ်လဲမကြေပြွန်ဘူးလဲအပေါ်မှာမူတည်ပြီးလူတယောက်ရဲ့တန်ဖိုးကိုတိုင်းတာနိုင်တယ်လို့ဆရာဗမော်တင်အောင်ပြောခဲ့ပူပါတယ်။အဲ့ဒီစကားရဲ့ထဲကသမိုင်းတာဝန်ဆိုတဲ့စကားလုံးကိုထပ်ပြီးအဓိပ္ပာယ်ဖွင့်ရမယ်ဆိုရင်သမိုင်းခေတ်တစ်ခေတ်ကကိုယ့်ကိုပေးအပ်လိုက်တဲ့တာဝန်ကိုဆိုလိုတာဖြစ်ပါတယ်ခေတ်ကကိုယ့်ပခုံးပေါ်တင်ပေးလိုက်တဲ့သမိုင်းတာဝန်ဆိုတာပါလေအဲ့ဒါကိုသိနိုင်မှုအတွက်ကျွန်တော်တို့ကိုယ့်ဖြတ်တန်းနဲ့ကိုယ့်ခေတ်တစ်ခေတ်ထဲတင်မကပဲအရင်အရင်ကသမိုင်းခေတ်တွေကိုပါလေ့လာဖို့လိုအပ်လာပါတယ်ဒီလိုလေ့လာနိုင်မှုအခြေအနေတွေကိုလည်းပညာရေးစနစ်တစ်ခုကဖန်တီးပေးထားရပါမယ်ပြီးတော့ပညာရေးစနစ်မှာထည့်သွင်းတင်ကြားမယ်တင်ရိုးတွေကိုပြည့်ပြည့်စုံစုံနဲ့စနစ်တကျဖြစ်အောင်ပြုစုပြထန်းထားဖို့လိုပါတယ်။ပညာရေးစနစ်ထဲမှာမထည့်သွင်းနိုင်တာတွေကိုလည်းပြင်ပမီဒီယာတွေကနေဖြည့်ဆည်းပေးဖို့လိုအပ်ပါလိမ့်မယ်။ခေတ်တစ်ခေတ်ရဲ့သမိုင်းဟာအဲ့ဒီခေတ်ရဲ့စာပေယဉ်ကျေးမှုအပါအဝင်အခြားသောယဉ်ကျေးမှုတွေထဲမှာလည်းရှိနိုင်ပါတယ်။ဒါတွေကိုလေ့လာနိုင်အောင်လည်းစီစဉ်ဆောင်ရွက်ပေးထားရပါမယ်။အတိတ်သမိုင်းကိုပညာရေးစနစ်ထဲကနေလေ့လာလို့ရပါတယ်။အဲ့လိုမရနိုင်ရင်လည်းစာဖတ်ခြင်းအားဖြင့်လေ့လာနိုင်ပါတယ်။နောက်တနည်းအနေနဲ့ကိုယ်တိုင်ဖြတ်တန်းခဲ့သူတွေနဲ့တွေ့ဆုံစကားပြောခြင်းအပြင်လည်းလေ့လာနိုင်ပါသေးတယ်။စာအုပ်စာတမ်းလည်းမရှိကိုယ်တိုင်ဖြတ်တန်းခဲ့သူတွေလည်းမရှိနိုင်တော့တဲ့သမိုင်းတွေကိုတော့ဖြစ်ပျက်ခဲ့တဲ့သမိုင်းဝင်နေရာတွေကိုကိုယ်တိုင်ကိုကြသွားရောက်လေ့လာသူတေသနာပြုခြင်းအပြင်လေ့လာသိရှိနိုင်ပါသေးတယ်။သမိုင်းကိုမျိုးဆက်တစ်ခုကနေတစ်ခုလက်ဆင့်ကမ်းသေးဆောင်သွားနိုင်ဖို့လည်းစူးစမ်းကြရပါမယ်။88ရေတော်ပုံနဲ့ပတ်သက်ပြီးလူငယ်တွေရဲ့သိနာလည်မှုကိုလေ့လာကြည့်တဲ့အခါကိုရှိကမျိုးဆက်ရဲ့လက်ဆင့်ကမ်းမှုကိုလက်ခံရရှိတဲ့အချို့သောလူငယ်တွေဟာကိုယ်တိုင်မကြုံတွေ့မဖြတ်တန်းခဲ့ကြဘူးပေမဲ့သိရှိနားလည်နေပြီးရှိကမျိုးဆက်ရဲ့လက်ဆင့်ကမ်းမှုကိုမခံရတဲ့သူတွေကတော့လုံးဝမသိနားမလည်ကြတာကိုတွေ့ရပါတယ်။ဒါကိုကြည်ချင်းအဖြစ်သမိုင်းကြောင်းအဆက်မပြတ်ဖို့ဆိုရမှာမျိုးဆက်ချင်းချင်းလက်ဆင့်ကမ်းမှုဟာလည်းအရေးကြီးတယ်လို့သုံးသပ်နိုင်ပါတယ်။ပတ်ဝန်းကျင်လို့ဆိုရမှာလည်းသမိုင်းကိုလေ့လာသုံးသပ်နိုင်တဲ့ပတ်ဝန်းကျင်မျိုးဖန်တီးပေးထားရပါမယ်။အချို့သောဖွံ့ဖြိုးပြီးနိုင်ငံတွေမှာဆိုရင်ကဏ္ဍရပ်တန်းရဲ့သမိုင်းကြောင်းကိုလေ့လာနိုင်အောင်ပြတိုက်တွေပြကန်းတွေစနစ်တကျစီမံထားရှိတာကိုတွေ့ရပါတယ်အခုဆိုရင်88ရေတော်ပုံနဲ့ပတ်သက်လို့မှတ်တမ်းပြကန်းလုပ်ဖို့ဝိုင်းဝန်းစူးစမ်းနေကြတာဟာသိတ်ကောင်းတဲ့ကိစ္စတစ်ခုပါတကယ်တမ်းကျတော့88ရေတော်ပုံမှမဟုတ်ပါဘူး7 July ဦးတန့်ရေခင်ဒေါခင်ကြီးဇာပနတဒါနီစသဖြင့်သမိုင်းမှာမှတ်တမ်းတင်ထားရမယ့်လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးမှတ်တမ်းမှတ်ရာတွေအမှတ်တရပစ္စည်းတွေကိုစနစ်တကျစုစည်းပြီးနောက်မျိုးဆက်သစ်တွေသမိုင်းအဆက်မပြတ်စေဖို့ပြတိုက်တွေနဲ့စောက်လို့ထိန်းသိမ်းထားရပါလိမ့်မယ်။ဒါဟာကလစားချေဖို့လည်းမဟုတ်တလို့တစုံတယောက်တစုတစ်ဖွဲ့ကိုနာကြီးမုန်းတီးနေစေခြင်းလို့လည်းမဟုတ်ပါဘူး။နောက်မျိုးဆက်တွေသမိုင်းထဲကနေသင်ကန်းစာတွေယူနိုင်ကြဖို့နဲ့သမိုင်းပေးတာဝန်ဆိုတာဟာဘာလဲဆိုတဲ့မေးခွန်းကိုအပြည့်ထုတ်နိုင်အောင်လို့ပါ။ကျွန်တော်တို့နိုင်ငံရဲ့ပညာရေးစနစ်ထဲမှာသမိုင်းတွေကိုဖျောက်ဖျက်ခံထားရပါတယ်။အဲ့ဒီလိုပဲမျိုးဆက်ဟောင်းတွေကလည်းကိုယ့်ရဲ့နောက်မျိုးဆက်သစ်တွေကိုသမိုင်းအမွေပေးနိုင်မှုပြက်ကွက်ခဲ့တာတွေလည်းရှိပါတယ်။နောက်ပြီးမီဒီယာဆိုတာကလည်းအမှောင်ခက်ကြီးထဲမှာနှစ်ပေါင်းများစွာအတန်ပိတ်တိတ်ဆိတ်ခဲ့ရတဲ့အတွက်သမိုင်းကိုဖော်ထုတ်ခွင့်မတားခဲ့ပါဘူး။လူငယ်တွေရဲ့ဝန်းကျင်ဆိုတာကလည်းချင်းချောက်မှုတွေအကြောက်တရားတွေပျက်စီးရာပျက်စီးကြောင်းလမ်းစာတွေနဲ့ပဲပြည့်နှက်ခဲ့တာပါ။သမိုင်းကိုလက်ဆင့်ကမ်းတည်ဆောင်မဲ့အဓိကလမ်းကြောင်းတွေအားလုံးဟာချိနဲ့အာရုံခဲ့တယ်လို့ပြောလို့ရပါတယ်။ဒါကြောင့်အခုလိုအထိုက်လျောက်ပွင်လင်းလာပြီးလွတ်လပ်မှုကိုအတိုင်းအတာတစ်ခုအထိရလာတဲ့အချိန်ကာလမှာသမိုင်းရေးတဲ့အလုပ်ကိုအားလုံးတက်ညီလက်ညီဝိုင်းလှုပ်ကြဖို့လိုအပ်လာပြီလို့ယူဆပါရတယ်။အဲ့ဒီလိုမှမဟုတ်ဘူးဆိုရင်သမိုင်းရဲ့ဇလန်းဇက်ကွက်တချို့ပျောက်ပြတ်သွားနိုင်ပြီး လူငယ်မျိုးဆက်တစ်တွေရဲ့တိမှတ်မှုတွေထဲမှာလည်းတမိုင်းကွက်လက်ကြီးတစ်ခုဖြစ်တည်လာပါလိမ့်မယ်။ဒီလိုမျိုးမဖြစ်ဖို့လူငယ်တွေကိုတမိုင်းကြောင်းတွေလေ့လာကြပါလို့တိုက်တွန်းနေရင်ပဲလူကြီးလူလက်တွေကိုလည်းတမိုင်းရေးကြပါလို့တိုက်တွန်းလိုက်ရပါတယ်။ချစ်ချင်းမြတ်တာကိုမြန်လို့ပါ၊ဉာဏ်ပညာကိုတန်ဖိုးထားပါ၊အမှုပညာကိုခံစားတတ်ပါသည်။ကျွန်တော်နေဖုံးလက်ပါ။